Moto Mori Abhyankhan Yuare Akhu Kala Ma Bangladesh Nangan Cox's Bazaar Data Yao Rohingya Muslim Dukha Deri Atwe Jamma Yi Aya Soe Mu Ri Apin Ye Chi Ye Pyo Re Anyway Ri Ga Le Nei Sin Ne Amya Chin Chaw Ni Da Ba Kula Tamaka Apwe Si Ri Ga Kunyi Ni Ja Le So Bi Me Le Lo At Ta Law Ma Lou Pe Nai Be Phin Ni Ba Le Naw Song Chin Ni Ri Belo Shi Ni De Le So Da Ko Chaung Lwin Ga Pyo Pya Ma Ba
Cox's Bazaar Data Ma Shi De Rohingya Dukha De Sakhan Ni Ye Naw Song Chin Ni Ri Ga Lo တိတ်လည်းမဆိုးတိတ်လည်းမကောင်းလို့ဆိုရပါလိမ့်မယ်ဒီဒေတာကဒုက္ခတဲ့စခန်းဟာကမ္ဘာအကြီးဆုံးဒုက္ခတဲ့စခန်းမှာ IOM လို့ခေါ်တဲ့နိုင်ငံတကာရှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကဒုက္ခတဲ့၅ဘိန်းကိုကျန်းမာရေးဆောင်ရှောက်မှုဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်ခဲ့ပြီလို့ IOM ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုးမင်မင်ကဂျနီဗာပြည်ထောင်စုရုံးမှာမနေ့ကကျင်းပတဲ့တင်းကရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
် Cox's Bazaar and our work in the medical consultations
Cox's Bazaar မှာလုပ်ဆောင်နေတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဆိုင်ရာစစ်ဆေးမှုအကြံပေးဆွေးနွေးမှုတွေကအခုတပတ်တည်းမှာပဲလူဦးရေ၅သိန်းကိုတွဲဆုံပြီးလုပ်ဆောင်နိုင်ခဲ့ပါပြီ။အဲဒီမှာ24နာရီပတ်လုံးလက်ပတ်နေတဲ့စီကံတွေလည်းတော်တော်များများရှိနေပါတယ်။စီဝါကုသရေးဌာန23ခုလည်းအဲဒီကတဝိုင်းမှာ printer နိုင်ပြီးဒုက္ခသည်စခန်းအတွင်းလက်လက်ကုသပေးနေတဲ့ကျန်းမာရေးအဖွဲ့တွေလည်းရှိနေပါတယ်
။မုတ်တုံမိုးတွေအပြင်းထန်ရွာတဲ့အခုလိုအချိန်မျိုးမှာကစားကစားဒုက္ခတဲ့စခန်းတွင်ရေကြီးရေပြိုမဲ့အန္တရာယ်တွေကတော်ဆိုးရင်ရပါလေ။အဲဒါကြောင့်မြေပြိုနိုင်မယ်လို့ယူဆတဲ့နေရာတွေကဒုက္ခတွေကိုပို့ပြီးတော့လုံခြုံစိတ်ချတဲ့နေရာတွေစီရွှေ့ပြောင်းပေးနေပါလေ။ဒါပေမဲ့လည်းပြောင်းရွှေ့ပေးတဲ့ဒုက္ခတွေ2000လောက်ကတော့မပြောင်းပေးနိုင်သေးဘူးလို့ယူနိစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဝီလျံစပင်လာကဂျနီဗာသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါလေ
။ယူနိစီယာ together with the Bangladesh authorities and our partners
ဒီကြီးမျိုးအန်ဒရယ်ဂျုံရောင်းနိုင်တဲ့နေရာတွေကဒုက္ခတွေကိုလုံခြုံတဲ့နေရာတွေစီကြောင်းရွှေရဲ့ကိစ္စယူနိစီယာဖွဲ့ကတခြားကူညီရေးအဖွဲ့စည်းတွေနဲ့ရောဘင်္ဂလားဒေ့ရှ်အနာဘိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်နေပါတယ်။ဒီကြီးမျိုးမှုဖြစ်နိုင်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတွေဦးလေးက4,000လောက်ရှိပါတယ်။အဲ့ဒီထက်ကဒုက္ခတွေ2,400ကျော်ကတော့ကျွန်တော်တို့နေရာရှိပြောင်းထားနိုင်ပါပြီ။နောက်ထပ် 2,000 လောက်ပြောင်းမှုကျန်နေပါသေးတယ
်။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့မုတ်တုံမိုးတွေအပြင်းထန်ဆုံးရွာခဲ့တဲ့ကာလပါပြည်ရဲ့မေလာ၁၇ရက်နေ့ကစပြီးတော့ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုခံစားခဲ့ရသူဒုက္ခတွေက4,900လောက်ရှိပါတယ်။အဲ့ထဲမှာလေပြင်းတိုက်ခတ်မှုနဲ့မုန်တိုင်းဒဏ်တွေကိုခံခဲ့ရတဲ့သူပေါင်းက2,000ကျော်ရှိပါတယ်။ဒုက္ခတွေ1,000ကျော်ကမြေပြိုတဲ့ဒဏ်ကိုခံခဲ့ရပြီး9,400လောက်ကရေကြီးတဲ့ဒဏ်ကိုခံခဲ့ရပါတယ်။ရေစိတ်ဝင်မှုနဲ့နီးလောင်မှုတွေကြုံတွေ့ရတဲ့သူပေါင်းကလောဆယ်မှာ3,000လောက်ရှိတယ်လို့ယူအန်အစ်စီအာကဆိုပါတယ်။ယူအန်အစ်စီအာပြောခွင့်ရဝီလျံစပလန်ဒါကဒုက္ခသည်စခန်းတွင်တိဆောက်ပြုပြင်လှုပ်ဆောင်မှုတွေကြောင့်ဆက်ပြီးတော့ပြောပါတယ
် So far 32 kilometers of roads have been constructed.
လောဆယ်32 kilometers ရှိတဲ့လမ်းတွေကိုဖောက်ထားပါပြီ။အဲ့ဒီထဲမှာအုံမဲ့ဆောက်တဲ့လမ်း၊ခြေသွားလမ်းတွေနဲ့အဓိကလမ်းမကြီးတစ်ခုကိုလည်းကုတူပါလုံစခန်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကတိဆောက်ပေးထားပါတယ်။တောင်ကုန်းတွေပေါ်သွားရတဲ့45 kilometers အရှိလေကြေးတွေ63 kilometers ရှိတဲ့အကာအကွယ်ပေးနေရန်တွေ94 meters ရှိတဲ့ရေနှုတ်မြောင်းတွေနဲ့ဒီကြောင်2000ကျော်ရှိတဲ့တရားတွေလည်းတိဆောက်ထားနိုင်ပါပြီ
။ဒီလိုတိဆောက်ပြုပြင်မှုတွေလုပ်ထားနိုင်နေဆိုပေမဲ့အချိန်17လကြာလာပြီဖြစ်တဲ့ရိုဟင်ညာပြည်ပခါမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကအကြီးကျယ်လိုအပ်နေတုန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခတွေရေးကုလသမဂ္ဂနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကရန်ကုန်ငွေ32ရာခိုင်နှုန်းနဲ့ပဲလှုပ်ဆောင်နေရတာကြောင့်ရန်ကုန်ငွေတွေပို့ပြီးတော့ထည့်ဝင်ကြဖို့ကိစ္စဟာအရေးပေါ်လိုအပ်နေတုန်းပဲလို့ UNHCR ကဆိုပါတယ်။လောကဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မမုတ်အလီကမြန်မာနိုင်ငံမှာရောက်နေပြီးတော့ရိုညာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လည်လက်ခံရေးကိစ္စမြန်မာဆိုရတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်မြန်မာဆိုရကရိုညာဆွဲအသုံးလုံးကိုတော့လက်မခံပါဘူးကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ကလည်းလူမျိုးရေးကောင်စီကနေပြီးတော့ရိုညာပြည်ပခန့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရေးယူဆောင်မှုတွေလုပ်ဆောင်ဖို့လူမျိုးရေးကောင်စီကိုအင်္ဂါနေ့တုန်းကပဲတိုက်တွန်းထားပါတယ်မြန်မာဆိုရကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း23ရွာကိုကုလသမဂ္ဂဝန်ထမ်းတွေတွားရောက်ပြီးတော့လေ့လာခွင့်ရှိပြီလို့အင်္ဂါနေ့တုန်းကပဲအကြောင်းကြားထားပါတယ်